ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကရွှေလိုင်းချွေးရွာမှာဒီကနေ့စစ်တပ်ရဲ့တိုက်ခတ်မှုကြောင့်အရပ်သား2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခတ်မှုကိုတပ်မတော်ဘက်ကအတည်ပြုပြီးမတင်ကားပွဲရာတန်တရာရှိသူတွေကိုတိုက်ခတ်လိုက်တာလို့ပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်စုစုကမြန်မြန်သတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့အောက်တိုဘာ15ရက်မနက်6နာရီဝန်းကျင်မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကရွှေလိုင်းကျေးရွာမှာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်စစ်အောင်ရွာသားဦးကလားမောင်တိဆုံးသွားပါတယ်။ဒါပြင်စစ်တပ်ရဲ့ပစ်ခတ်မှုကြောင့်ရွှေလိုင်းကျေးရွာကမောင်နေစမ်းဝင်းဆိုသူလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်လုံခြုံရေးနယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့ပစ်ခတ်ခံရသူတွေဟာအယက်သားမဟုတ်ဘူးလို့ဆိုပါတယ်။
အဲ့ရတာမဟုတ်ဘူးတိုင်တဲ့မောင်ပြေကောင်လက်လက်ပြေကောင်ပါသားလည်းမီးတယ်ပြီးတယ်ပြီးတော့ပြစ်တယ်ပေါ့တပုံကတော့တပုံလိုလုံးပါတော့ကြားတက်ပြရတော့
သူတို့နှစ်ဦးကိုစစ်တပ်ကဘာကြောင့်ပြစ်ခတ်ခဲ့လဲဆိုတာကိုတော့တင်းဆုံးသူနဲ့ထိခိုက်ဒဏ်ရာရရှိသူမိသားစုဝင်တွေကအကြောင်းတစုံတရာမသိရှိကြသေးပါဘူးထိခိုက်ဒဏ်ရာကြောင့်စစ်တွေစေုံမှာကုသမှုခံယူနေတဲ့မောင်နေစန်းဝင်းဟာစစ်တွေကိုကြောင်းသွားဖို့ကားထုတ်နေချိန်မှာပြစ်ခတ်ခံရတာလို့ဦးလေးချစ်သူကပြောပါတယ်
ကျွန်တော်တို့ကတော့ဘာမှမဆိုင်တဲ့ဘာမှပြဿနာမရှိတဲ့ဒီကျောင်းသားလေးကလေးကိုဘလို့ဖြေလို့ပြစ်တယ်လေနော်ဒီသူကိုကောက်ကင်တင်းနဲ့အဲ့မတော်ဆိုရဲဟာအခုကဒီသူကကျောင်းနေရတယ်ကျွန်တော်တို့ရခိုင်ကအဲ့မတော်လာရင်ပုံပြီးတော့ဟိုဒီဒီကိုပြင်းချင်းနေရတဲ့
ကျောက်တော်မြို့နယ်အတွင်းကချေးရွာတွေမှာမနက်9နာရီအချိန်လောက်ဆိုလူတူသွားလာနေကြပြီးအခင်းဖြစ်တဲ့မနက်ကတော့တက်မတော်စစ်ကြောင်းဆင်းလာတဲ့အချိန်မှာရွာသားနှစ်ဦးပြစ်ခတ်ခံရတာလို့ဒေသခံတွေကဆိုပါတယ်ကျောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကအခုပြစ်ခတ်ခံရတဲ့ပုံစံကစီရေးပရိခအခြေအနေကြောင့်မဟုတ်ပဲနောက်ပိုင်းမှာအဖြစ်များလာတဲ့တစ်ဖက်သက်ပြစ်ခတ်မှုဖြစ်စဉ်မျိုးလို့ပြောပါတယ
်။စော်ရင်းကိုတရားတော်ကတော့အဲ့ဒီဖက်တင်မှာတိုက်ပွဲတွေဖြစ်တာလို့ပါလို့ကတော့မရှိဘူး။ဒီနေ့မနေ့လေခန့်ဖြစ်တဲ့အခါမှာကျွန်တော်တို့အမေးကြည့်တဲ့အခါတိုက်ပွဲဖြစ်တဲ့ပုံစံမဟုတ်ဘူး။နောက်ပိုင်းကျွန်တော်တို့ဖြစ်စဉ်တွေတော်တော်များများမှတွေ့ရတယ်လို့ပေါ့။တစ်ဖက်ကနေပြီးတော့မှတက်တာခက်တာတွေဖြစ်လာတယ်ပေါ့နောက်ပိုင်းမှာအခုလည်းပဲအဲ့လိုဖြစ်စဉ်မျိုးပေါ့။
ရခိုင်ပြည်နယ်တွင်စစ်ရေးဆောင်ကြည့်သူဦးစောဝင်းကတော့တပ်မတော်စစ်ကြောင်းဆင်းလာပြီးဆိုဒေသခံရွာသားတွေပြည်လောပုံးဆောင်နေရတဲ့အခြေအနေအထိစစ်တပ်ကိုကြောက်လန့်နေရတယ်လို့ဆိုပါတယ်
။ဗီဒီယိုဇာတ်ကားတွေမှာပြည်ဟာတန်ဆိုးတို့နေထိုင်လန့်တို့ကားတွေမှာဂျပန်ငပုတွေလာပြီးဟေးဒေယာဒေယာဆိုရွာသားတွေဒေယာတွေမလား။ဒီကမှလည်းအဲ့လိုမျိုးပြပြောရင်လည်းအာဏာနာစစ်တပ်ကလာပြီးရှင်ရဒေယာနာရောက်နေပြီးဟေးငါတို့ရွာနာရောက်နေလူဒေယာဟေးရွာသားတွေအဲ့လိုသူတို့ကြောက်လန့်နေရတယ်
ကျောက်တော်မြို့နယ်မှာတိုက်ပွဲကြောင့်မဟုတ်ဘဲစစ်ကြောင်းနဲ့တွေ့လို့ပြစ်ခတ်ခံရတာကြောင့်တေဆုံးတန်ရာရရှိသူအခုနှစ်ထဲမှာ50ဝန်းကျင်ရှိနေပြီလို့ဒေသဆောင်ကြီးသူတွေကပြောပါတယ်ရှင်